ပြီးခဲ့တဲ့လတဲ့နှစ်ဖက်တိုက်ပွဲပြင်းထန်ခဲ့တဲ့မွန်ပြည်နယ်ချိုင်မြောင်းမြို့နယ်6နှစ်ခေါက်ကခြေရွာတစ်ဝိုက်မှာဒေသခံတွေဘေးလွတ်ရာကိုတင်းရှောင်နေရတာအခုချိန်ထိနေရမပြောင်းနိုင်ကြသေးပါဘူးခြေရွာ20ကျော်ကတောင်းတဲ့ခြေတဲ့ဒေသခံတွေအိုးအိမ်စင်ခေါက်ထွက်ပြေးနေကြတာဖြစ်ပြီးဒီချိန်ရောဘတ်အစေးချစ်ချင်းဖြစ်ပေမဲ့ဒေသခံတွေဟာအသက်ဘေးလွတ်အောင်အရင်တင်းရှောင်န င်ခင်ဗျာ
ပြီးခဲ့တဲ့နိုဝင်ဘာ10ရက်နေ့ကစပြီးမွန်ပြည်နယ်ကြိုင်မြို့နယ်ကရင်ပြည်နယ်ကြိုင်စိတ်ကြီးမြို့နယ်ကြားကချောင်းနှခွကျေးရွာတစ်ဝိုက်မှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်မတော် KNLA တို့ပါဝင်တဲ့တော်လှန်ရေးစုပေါင်းတပ်တွေကြားတိုက်ပွဲတွေပြင်းပြင်းထန်ထန်တောက်လျှောက်ဖြစ်ပွားခဲ့တာပါခုရပိုင်းတွင်နှစ်ဖက်တိုက်ပွဲဖြစ်ပွားမှုအသိမရှိပေမဲ့စစ်ကောင်စီတပ်တွေကလက်နက်ကြီးနဲ့ပစ်ခတ်မှုတွေရှိနေသေးပါဒါကြောင့်နေရမပြောင်းနိုင်ကြသေးဘူးလို့ဒေသခံတွေက VOA ကိုပြောပါတယ်ဒီဇင်ဘာ23ရက်မနေ့ညပိုင်းမှာလဲလက်နက်ကြီးတွေပစ်ခတ်တာရှိသေးတယ်လို့ဘေးလွယာတင်းချောင်းနေရတဲ့လှကဆိုင်ရွာကန်တူကခုလိုပြောပါတယ်
အချင်းတွေကမနေ့လို့ဒီမပြန်သေးဘူးအချင်းတွေကအစမပြေဘူးအလုံးကြီးတဲ့အရွာတွေကိုပြည့်ပြည့်နေတော့လေဘလို့မပြန်နေလို့အစမပြေဘူးအဲကလည်းအလုံးကြီးတွေရောဒရုန်းရောတောက်ရတဲ့အများကြီးဒီစတက်ဘက်ကလို့ထောက်တာကလန့်ကြီးရောငါချောင်းပြစ်တယ်လဲဆိုတော့သူတို့ကြောက်ကမှဒမိုင်းကြီးရှိနေတော့အမှသူတို့ကပြည့်ပြည့်ထောက်နေတာအလိုမျို
းအခုလိုတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတည်င်းတစုံတရာထုတ်ပြန်တာမရှိသေးပါဘူးလက်ရှိမှာတော့အစီအခြေအနေကနှစ်ဖက်တင်းမာနေပြီးကြေးရွာတွေမှာလုံခြုံမှုမရှိတဲ့အတွက်နေရပြန်ဖို့တော်လိုင်းတပ်ပေါင်းစုဘက်ကခွင့်မပြုသေးဘူးလို့လည်းပြောပါတယ်။စစ်ပြေးဒုက္ခသည်များစုဟာမှုရုံမျိုးနယ်ဘက်ကဖုန်ကြီးချောင်းဆွေမျိုးနီးဆက်ရာမှာခိုလုံနေကြရတာရှိသလိုတချို့ရေလန်းချောင်းကနေဆက်လီနဲ့ပြေးလွှာပြီးဝေးလံခေါင်ဖျားတဲ့ဒေသတွေစီပြေးရှောင်သွားနေကြပါတယ်။စစ်ရှောင်တွေကိုကူညီနေတဲ့တန်ခါတစ်ပါးကတော့ဒေသခံတွေကခုလိုတင်းရှောင်နေရတာတလားကျော်လာပြီးဖြစ်ပေမဲ့တိုက်ပွဲဖြစ်ပွားနေတဲ့နေရာတစ်ဝိုက်မှာနှစ်ဖက်တပ်တွေကလမ်းကြောင်းတွေပိတ်ဆို့ထားတာကြောင့်သွားလာလို့မရဘူးလို့မိန့်ထားပါတယ
်။ဟိုတော့တဆိုင်တဲ့ဟောင်းမှာတော့ဘယ်လိုလဲ။တဆိုင်တဲ့ဟဲ့ကူရုပ်ရုပ်နဲ့လုံးစင်စိုးတဲ့စီတော့တော့ဘောင်းကုန်းလို့လည်းဘူ
း။ဒီတိုင်းကြည့်ရင်တနတ်တန်ငြိမ်တယ်လို့လို့နဲ့မငြိမ်သေးဘူးပေါ့နော်။အတန်ငြိမ်မသွားပါဘူး။ကြားနေရတော့မယ်။ဂျိုကြားဂျိုကြားပေါ့။တော်လိုင်းတက်တွေကလည်းရွာထဲမှာရှိတုံးဆိုတော့မပြန်ရဲသေးဘူး။ပြေးရှောင်နေကြတာတလနဲ့၃၄ရက်ရှိသွားပါပြီ။အခုပြန်တဲ့သူကလည်းစိုးရင်စိမ့်နေပါပဲ။လမ်းပိတ်ထားတယ်လေ။ဘာနဲ့စားကြတောက်ကြမှလဲဘသူမှလည်းဝင်လို့ထွက်လို့မရပါဘူး။နှစ်ဖက်လုံးပိတ်ထားတော့ဘဲမှမသွားရဲကြပါဘူး။ဆိုပြီးတော့မွန်ပါသားနဲ့ပြောဆိုသွားတာပါ။ဝေးလံနဲ့ဒေသရစီတင်းချောင်သွားကြတဲ့စစ်ပေးဒုက္ခတွေတွေအတွက်စားနပ်ရိက္ခာပေးဖို့အခက်ကြုံနေပြီးသူတို့လည်းစားရေးတောက်ရေးအခက်အခဲဖြစ်နေတာလို့စစ်ချောင်းကူညီရတဲ့တန်ခါတစ်ပါးကမိန့်ကြပါတယ်။
ဟိုတိုင်းမောင်ကျောင်းကတော့လူကခုံးလို့လည်းဟိုကခုံးမောင်ကျောင်းတွေဒီတဲ့တဲ့တော့မောင်ကွန်တဆောင်းတွေတော့တော့မလို့ပေါ့ဟိုကတော
့နေစရာကတော့အခက်အခဲမရှိကြပါဘူးဦးစင်းတွေမြင်ခဲ့ရသလောက်အခက်အခဲမရှိပါဘူးဒါပေမဲ့ဝေးလံခေါင်ဖျားတဲ့ရွာတွေဘက်မှာတင်းချောင်နေရတဲ့သူတွေအတွက်တော့စားရေးတောက်ရေးသွားပို့လို့မလွယ်ပါဘူးအခက်အခဲဖြစ်ပါတယ်ကြံတဲ့နေရာတော့အခက်အခဲမရှိပါဘူးဒါပေမဲ့ဒီချိန်မှာအလုတ်ချိန်ဆိုတော့သူတို့ရွာထဲရှိနေတော့စစ်ဆောင်တွေပြန်မလာရဲဘူးလေရွာပြန်ပြီးတော့လှုပ်လှုပ်လို့မရဘူးပေါ့လောက်ကင်တွေပြက်လို့ခက်ခဲဖြစ်တာပေါ့နော်ဆိုပြီးတော့မွန်ပါတာနဲ့ပြောဆိုသွားတာပါဒီချိန်ဟာရောဘာဆေးချစ်ချိန်ဖြစ်ပေမဲ့ဒေသခံတွေအသက်ပေးလို့အောင်တင်းချောင်နေရတာမို့ရောဘာလုပ်ငန်းတွေလည်းမလောက်ကင်နိုင်ကြပဲခက်ခဲဖြစ်နေတယ်လို့ပြောပါတယ်ရွာသူရွာသားတွေကတော့သူတို့ဒေသပြန်လဲအေဂျင့်ဖို့နဲ့နေရပြန်နိုင်ဖို့မျှော်လင့်နေကြတာဖြစ်ပါတယ်ခင်ဗျာ